ထိုင်းဝင်ကြီးချုပ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အကြောင်းပတုံတန်ရှင်နာဝတ်ကဗုဒ္ဓနေမှာအတီးပြုတ်လိုက်ပြီးတကယ်လို့အနိုင်ရမယ်ဆိုရင်တော့ထိုင်းနိုင်ငံသားအလုံးကိုငွေကြေးထောက်ပံ့မှုနဲ့နေစဉ်လှုပ်အားကတိုးမြင့်မယ်လို့လည်းကတိပြုလိုက်ပါတယ
်။မာကွန်ค่ะแน่นอนค่ะพี่น้อง
ဒီမိုကရေစီနဲ့ဆဲဆုနယ်တစ်ခုနှိပါကြဆုံးရှုံးနေရတဲ့ဘဝတွေပြန်ပြီးရယူနိုင်ရဲ့အတွက်အချင်းချင်းရိုင်းပင်ကူညီကြမယ်လို့လည်းပတုံတန်ရှင်နာဝတ်ကဗုဒ္ဓနေနောင်ပိုင်းဘန်ကောက်ကကစားခွင်မှာစူးစီးရောက်ရှိလာတဲ့ထောက်ခံသူတွေကိုပြောဆိုခဲ့တာပါမေလ14ရက်နေ့ရွေးကောက်ပွဲမှာထိုင်းနိုင်ငံရဲ့အကျော်ကြားဆုံးနိုင်ငံရေးမိသားစုဝင်ရောက်ရှင်ပြိုင်မှုဟာဆိုရင်နိုင်ငံရှင်မှာပါဝင်ပတ်သက်နေတဲ့စစ်တပ်ထံကနေဒီမိုကရေစီပါတီတွေအာဏာပြန်ရမလားဆိုတာမှအရေးကြီးတဲ့အချက်လို့လည်းရှုမြင်ကြပါတယ်။ထိုင်းနိုင်ငံရဲ့ခေတ်သစ်သမိုင်းမှာအစွန်းထင်ဖြစ်ရတဲ့ဆ ਿਆ နာသိမ့်မှုတွေအထက်မှာနှစ်ခုကတော့ရှင်နာဝတ်မိသားစုတွေကဝင်ကြီးချုပ်တွေကိုရည်ရွယ်တာဖြစ်ပါတယ်။ပတုံတန်ရဲ့အတော်ဖြစ်သူရင်းလတ်ရှင်နာဝတ်အစိုးရကိုဖြုတ်ချတဲ့2014ခုနှစ်ဆ ਿਆ နာသိမ့်မှုနောက်ပိုင်းကတည်းကဝင်ကြီးလက်ရှိဝင်ကြီးချုပ်ပြရွချံဦးချကစစ်တပ်ထောက်ခံတဲ့အစိုးရကိုဥဆောင်နေတာဖြစ်ပါတယ်။ရွေးကောက်ပွဲတွေအပြီးမှာဝင်ကြီးချုပ်ပြန်ဖြစ်ဖို့ကတော့ပြရွအနေနဲ့အနည်းစုအစိုးရတရအပေါ်အားထားဖို့လိုအပ်နိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ရှင်။